မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြတ်ချဆမှုတွေအတွေ့တာဝန်ရှိတဲ့ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်အရာရှိကြီး၄ဦးကိုအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကတန်းခတ်ရေးယူလိုက်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်အမှတ်69ချီလင်းတက်မှမှုဗိုလ်ချုပ်တန်းဦးနဲ့အမှတ်33ချီလင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Mechanisky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာတန်းခတ်အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတော်မှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်အခုလိုဒဏ်ခတ်ရေးယူမှုချမှတ်လိုက်ခြင်းဖြစ်ကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတည်တံ့ခိုင်မြဲပြီးငြိမ်းချမ်းသာယာဝပြောတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးအတွက်တမတော်အနေနဲ့အဲ့ဒီကျူးလွန်မှုတွေနဲ့ကျူးလွန်ထားသူတွေကိုအပြစ်ပေးအရေးမယူဘဲထားတာကိုရပ်တန့်ဖို့လိုအပ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။